ိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တဲ့အကြောင်းအရာကတော့နိုင်ငံရေးသိပ္ပံပါလာရအကြောင်းပါပဲကျွန်တော်ကနိုင်ငံရေးသမားတော့မဟုတ်ပါဘူးစာရေးဆရာပါဘာဖြစ်ဆရာဟာနိုင်ငံရေးလေ့လာရမယ်လို့ယုံကြည်သူများသာဖြစ်ပါတယ်ဒါကြောင့်နိုင်ငံရေးစာအုပ်တွေကိုလက်လန်းမိသမီးဖတ်ခဲ့ဖတ်ဆဲဖတ်လက်တံပဲဖြစ်ပါတယ်ကိုရှိကတနည်းဟောင်းတက္ကသိုလ်မှာနိုင်ငံရေးသိပ္ပံပါလာရကိုတနည်းလောက်ကျွန်တော်ယူဆကြည့်ခဲ့ဘူးပါတယ်ဆိုဂရီတီပလီတိုကစပြီးဆိုရှယ်လစ်ကွန်မြူနတီဝါရာတွေအကြောင်းထိအဖတ်ရပူပါတယ်ဖတ်သပလခေနိုင်ငံရေးတိတ်ပံတာထမ်းချက်များကိုလည်းစူးစမ်းကြည့်ပူပါတယ်အဲကောင်းတယ်လို့လည်းကောင်းပါတယ်ကြီးလည်းကြီးရတယ်ပေါ့ဗျာနောက်တစ်ချက်ကျွန်တော်သဘောပေါက်မိတာကတော့နိုင်ငံရေးကိုစိတ်ဝင်စားရင်ကမ္ဘာတမိုင်းဗမာတမိုင်းအာရှတမိုင်းအရှေ့တောင်အာရှတမိုင်းစသဖြင့်အချင်းအကျယ်ရေးသားပြည့်စုံထားတဲ့စာအုပ်တွေကိုလည်းလေ့လာရမယ်လို့ထင်ပါတယ်တမိုင်းဆိုတာကလည်းအထူးသဖြင့်ခုခေတ်လိုကလိုပဲပါညာဆိုတဲ့ခေတ်မှာဗမာတမိုင်းကွက်ကွက်ကလေးကိုလေ့လာလို့လည်းမဖြစ်နိုင်ပါဘူးဗမာတမိုင်းကျန်းကလည်းစနစ်တကျပြုစုထားတာမရှိသေးသလောက်ပါလေတမိုင်းပြုစုနေကြတဲ့တမိုင်းသူတွေဒီဆရာများကတော့ပညာအကုန်လုံးညာသူတွေဖြစ်လို့လေသာလောက်ပေမဲ့တစ်ခေတ်လုံးအဖိနေအကိုညာခံခဲ့ရပြီးပညာရေးလွတ်လပ်ခွင့်မရှိခဲ့လေတော့လှုပ်ချင်သလောက်လှုပ်နိုင်သလောက်လှုပ်ခွင့်ပါခဲ့ကြဟန်မတူပါဘူးယာဒီတော့အဲစာညာညာရှာဖတ်ရပါလိမ့်မယ်အင်္ဂါကျွန်တော်တို့ဖေးကတမိုင်းလေးလာသူတမိုင်းဝါသနာပါသူအပြော်တန်းသာပေသမားတဦးရဲ့ရေဘူးရအမည်ကိုပြောတာပါတမိုင်းစာအုပ်လို့ဆိုတဲ့အထက်မှာအထုပ်ပတ္တိစာအုပ်များလဲအကျုံးဝင်တာကိုဖြည့်စွက်ပြောပြရစေကျွန်တော်တို့ဗမာစာပေကျမ်းဂန်ဒီထဲမှာလက်ဆုပ်လက်ကင်ပြနိုင်စရာနိုင်ငံရေးသိပ္ပံကျမ်းလို့ပြောနိုင်တဲ့စာအုပ်မျိုးကလဲတော်တော်နည်းပါတယ်အစောဆုံးပြောနိုင်တာကတော့ရောမင်းကြီးဦးဖိုးလှိုင်ရဲ့ရာဇဓမ္မတင်ဟာကျမ်းလိုပဲပြောရမှာထင်ပါတယ်။ဒါကိုတော့ရှားခက်ပါလိမ့်မယ်။စာရေးဆရာကြီးမောင်ထင်းပြည့်ချက်ထားတာရှိပါတယ်။တစ်ဆက်တည်းပြောရရင်မောင်ထင်းရဲ့နိုင်ငံရေးဒုက္ခမိန်ဆိုတဲ့စာအုပ်ကလည်းတော့ကောင်းတဲ့နိုင်ငံရေးစာအုပ်ပါပဲ။ပမာနိုင်ငံရေးလောကအထုနှိုးကျလာခဲ့တဲ့အဂနီစာပေခေတ်မှာထုတ်ခဲ့တဲ့တခင်နုရဲ့ဘုံဝါရဆိုင်ရာစာအုပ်တုံးနဲ့တခင်ပါဟင်းရဲ့တနာရှင်လောကဆိုတဲ့စာအုပ်များကိုလည်းရေးရေးမှတ်မိပါတယ်။ခုတလောကျွန်တော်ရန်ဖန်နေတဲ့စာအုပ်တွေထဲမှာတသိမ့်သိမ့်နဲ့သဘောကျမိတဲ့နိုင်ငံရေးသဘောတရားစာအုပ်နိုင်ငံရေးသိပ္ပံကျမ်းစာအုပ်လို့ပြောနိုင်တာကတော့ဘူချုပ်အောင်ဆန်းရဲ့မိမွန်းမောင်ချုပ်ပါ။ဒါပေမဲ့မန်ကထုတ်တာပါ။ဥထင်ကြီးတို့ရှိတုန်းကစီစဉ်ထုတ်ဝေခဲ့တာပါပဲ။ကျွန်တော်တွေ့ဘူးသမျှလူငယ်နိုင်ငံရေးသမားနဲ့စာပေသမားတွေထဲကအဲ့ဒီစာအုပ်ကိုဖတ်ဖို့သူတယောက်မှမရှိပါဘူး။ကျွန်တော်သဘောရတော့အကောင်းဆုံးဗမာနိုင်ငံရေးသိပ္ပံကျမ်းကြီးတဆူလို့ရဲ့ပြောလိုက်ချင်ပါတယ်ဘူချုပ်အောင်ဆန်းရဲ့အထုပ်ပတ်တိစာအုပ်တစ်ခုခုရဲ့မောင်ထင်းရဲ့နိုင်ငံရေးတခမင်းဆိုတဲ့စာအုပ်ရဲ့မင်းငုံမောင်ကျွတ်ဦးကိုတွဲပြီးလေ့လာနေပါတယ်အဲဝန်ခံရရင်တော့ကျွန်တော်လည်းခုမှသိသေးကြကြဖတ်ပူတာပါခင်ဗျာခင်ဗျားတို့လည်းဖတ်ကြည့်ကြပါလို့ပြောပြရစီကျွန်တော်မောင်စွမ်းကြီးပါခင်ဗျာ